ကမ္ဘာတဝန်းကိုဗစ်ကာကွယ်ဆေးထုတ်ဖို့ဝင်လေနေကြတဲ့လူတွေကြောင့်ကိုဗစ် -19 ကာယောဂါလုံးဝကွယ်ပြောက်ဖို့တိုက်ဖြတ်ရေးမှာအန္တရာယ်ရှိနေတယ်လို့နောက်ဆုံးကြောက်ရွံ့ထားတဲ့လူတို့သဘောထားစစ်တမ်းတစ်ခုမှတွေ့ရပါတယ်။ကမ္ဘာနိုင်ငံပေါင်း118နိုင်ငံကို Gallup သုတေသနစစ်တမ်းကကြောက်ရွံ့ခဲ့တာမှာ89နိုင်ငံမှာကာကွယ်ဆေးထိုးချင်ပါတယ်လို့ဖြေဆိုတဲ့သူ90ရာခိုင်နှုန်းအောက်မှာပဲရှိပါတယ်။ပိုကူဆက်ပြန့်နှံ့မှုရပ်တန့်သွားအောင်ပြည်သူ90ရာခိုင်နှုန်းကာကွယ်ဆေးထုတ်ဖို့လိုတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ကာကွယ်ဆေးတွေရောက်မလာခင်မနစ်နောက်ပိုင်းလောက်ကနိုင်ငံပေါင်း118နိုင်ငံကလူ1000စီကိုမေးမြန်းခဲ့တာပါ။နိုင်ငံ20လောက်မှာတော့အများစုကကာကွယ်ဆေးမထုတ်ဘူးလို့ဖြေဆိုကြပါတယ်။စစ်တမ်းရလတွေကိုခြုံငုံသုံးသပ်လိုက်တဲ့အခါကမ္ဘာလူဦးရေ 9.6 ဘီလီယံထဲမှာ1ဘီလီယံကျော်ကဆေးထုတ်မှာမဟုတ်တာကိုတွေ့ရပါတယ်။ကျန်းမာရေးတာဝန်ရှိသူတွေကတော့ယောဂပိုတန်ခံနိုင်စွမ်းရှိမဲ့ heart immunity ရှိဖို့လူအတော်များများစေတော့ဖို့ကြိုးပမ်းနေတာပါဒီလိုအချိန်မျိုးမှာပဲကျန်းမာရေးဝန်ထမ်းတွေအသက်ခံရတာမရင်ကျင့်ခံရတာတွေဒီမှာကိုထိလက်ရောက်တိုက်ခိုက်တာတွေကြုံနေရတယ်လို့အပြည်ပြည်ဆိုင်ရာချက်ချင်းနေအဖွဲ့ ICRC ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်ပဋိပက္ခဒေသတွေမှာကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့အဲ့ဒီလိုတိုက်ခိုက်တာမျိုးကိုပြစ်ဒဏ်ကအကင်းလွတ်ခွင့်ပေးထားတာတွေအဆုံးသတ်ဖို့ကုလသမဂ္ဂရဲ့ပထမဆုံးပြဋ္ဌာန်းချက်ထွက်လာတာ9နှစ်ထဲရောက်လာပါပြီ။အဲ့ဒီနောက်ပိုင်းကျန်းမာရေးဝန်ထမ်းတွေတိုက်ခိုက်ခံရတဲ့အချိန်ထောင်နဲ့ချီရှိတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ကျန်းမာရေးဌာနတွေ၊ကျန်းမာရေးဝန်ဆောင်မှုတွေနဲ့လူနာသင်ရင်တွေပါတိုက်ခိုက်လူရတာနဲ့ကြုံနေရပြီးတော့ကာကွယ်ဆေးထိုးလုပ်ငန်းတွေပါတိုက်ခိုက်ခံရတယ်လို့ ICRC ကပြောပါတယ်။2016ကနေ2020ခုနှစ်ကြားနိုင်ငံ33နိုင်ငံမှာကျန်းမာရေးဝန်ထမ်းတွေတိုက်ခိုက်ခံရတာတစ်နှစ်ကိုအချိန်ရေ3900ကျော်ရှိတယ်လို့လည်း ICRC ကပြောပါတယ်။ဒီပခဒေတာတွေမှာစင်ကောက်ယူဖို့အခက်အခဲရှိတာကြောင့်တိုက်ခိုက်ခံရတဲ့အချိန်ရေကတိထက်များနိုင်တယ်လို့လည်းပြောပါတယ်